သောရရှင်များရှင်2020ရွေးကောက်ပွဲရလဒ်အဖြေရဲ့တင်ကြိုခန့်မှန်းချက်တွေရတော့လက်ရှိအာဏာရပါတီ NLD အစိုးရကပဲနိုင်ငံကိုဆက်လက်အုပ်ချုပ်မယ်အလားအလာပေါ်မှာအခုချိန်ထိနေရရင်းကနေထွက်ပြေးတိမ်းရှောင်နေကြရစေစစ်ပြေးစစ်ရှောင်ဒုက္ခတွေရဲ့ပျော်လင့်ချက်ဘလို့ရှိပါသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်2020ပြည့်နှစ်ရွေးကောက်ပွဲမဲရလဒ်တွေနဲ့ဒီအစိုးရတပ်တန်းမှာလက်တွေ့ကျတဲ့မူဝါဒတွေနဲ့ချမှတ်ပြီးဆောင်ရွက်ပေးနိုင်မယ်လို့ဒုက္ခတွေဘက်ကမျှော်လင့်နေကြပါတယ်ကချင်ပြည်နယ်အတွင်းမှာဆေးရေးပဋိပက္ခတွေကြားဆယ်စုနှစ်တစ်ခုစာနှီးပါလောက်ဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြရတဲ့ IDP ဒုက္ခသည်တွေဘေးအန္တရာယ်ကင်းရှင်းစွာနဲ့ငြိမ်းချမ်းတဲ့လူမှုဘဝတွေပြန်လည်တည်ဆောက်ခွင့်ပေးပါလို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေတွေက Minor KBC IDP ဒုက္ခသည်စခန်းကကချင်လူငယ်အမျိုးသမီးပေါ်ထူလူထွေကတောင်းဆိုပါတယ်
IDP တွေကိုပေါ့နော်ဒီလက်ရှိပြန်ပြီးတက်လာမယ့်အစိုးရတွေအနေနဲ့ပေါ့နော်အခုဆိုရင်တော့သူတို့နေရက်ပြန်ရေးနဲ့တက်တော့လှုပ်ဆောင်မှုအပိုင်းတွေတော့ရှိနေပြီနော်အဲဒါကြောင့်ဒီအခု COVID ကာလပေါ့နော် COVID အခြေအနေကြောင့်ပြန်ပြီးနောက်နေတဲ့အခြေအနေတွေရှိနေရပေါ့နော်တကယ်လို့ဒီပြည်သူတွေကိုအခုရဲ့နေရက်တွေကိုပြန်လာနိုင်တဲ့အခြေအနေရောက်ပြီးဆိုရင်တကယ်လုံခြုံမှုရှိပြီဆိုတဲ့အခြေအနေကြမှာပေါ့နော်ပြန်ခိုင်းတာမျိုးဆိုရင်ပို့ပြီးအဆင်ပြေရပေါ့နော်ပြီးတော့ဒီတမ်တော်နဲ့ DKIO KIA ဘောနော်သူတို့ဒီစစ်တပ်ကခုဘိုင်လက်ထရယ်ထိုးပြီးတဲ့အခြေအနေကြမှာဒီကိုယ့်ရဲ့ရဲ့ရွာကိုပြန်ခိုင်းတဲ့အခြေအနေမျိုးဆိုရင်အမျိုးကိုလူလာတယ်ဘောနော် mind chilling ရေးလှုပ်ဆောင်ပေးမှုတွေကိုရလူလာတယ်ဘောနော်ကြာတော့ကိုယ့်ရဲ့စာဝတ်နေရေးတော်၎င်းဒီပညာရေးတက်မှာအရေးဘောနော်ရစေချင်တယ်ဘောနော်
ရခိုင်ပြည်နယ်တွင်းလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့2012ခုနှစ်ကလေးက၈နှစ်ကျော်ဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်ခဲ့ကြရတဲ့မွတ်စလင်ဒုက္ခသည်တွေဟာအခုအရွေးကောက်ပွဲအနိုင်ရတက်လာမဲ့အစိုးရလက်ထက်မှာတော့သူတို့နေရရင်ပြန်ရေးလွတ်လပ်စွာသွားလာခဲ့အပါအဝင်လူမှုဘဝပြန်လည်ထူထောင်ရေးတွေကိုဦးစားပေးဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်စစ်တွေမြို့အနီးတက်ကဲပြင်ကျေးရွာ IDP ဒုက္ခသည်စခန်းကမွတ်စလင်ဒုက္ခသည်ဦးမောင်လေးကတောင်းဆိုပါတယ်
ကျွန်တော်တို့အမပြန်ကြည့်တဲ့ကိုနေရာကိုကိုသွားပြီးတော့နေရှင်တာပေါ့အမအမမေလက်ဆက်ဆိုတော့ဘာမှတစုံတကွပြေးတာတော့မရှိဘူးအမရေဒီမှာကျွန်တော်ဒုက္ခသည်စခန်းမှာကျွန်တော်တို့စားလိုက်ပြီးနေရတာကျွန်တော်တို့အကားကျစ်တယ်အကားကျတော်လို့ကြုံနေရတာအမရေအဘိကအမတ်တို့တောင်းကျင်ရင်ဒါပညာရေးတက်မှာရေးလလလလတော်လာကုန်းရေးဒန်းကြောက်ဆွမ်းရေးဒါပဲကျွန်တော်အဘိကလူကျင်တယ်အမကြီး
အန်အန်ဒီဆိုရဒုတိယတက်တဲ့အဖြစ်ဆက်အုပ်ချုပ်ခွင့်ရမယ်ဆိုရင်ဒုက္ခသည်တွေရဲ့အရေးကိုလက်တွေ့ကျကျဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကြောက်တလုံးဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးဖြူချေကလည်းတောင်းဆိုပါတယ
်ဥသိင်အစိုးရကကျွန်တော်တို့ IDP စခန်းနဲ့ထည့်ထားခဲ့တာကျွန်တော်တို့အတွက်ပြန်လုပ်ပေးရမှာက NLD အစိုးရလက်ထက်အချိန်မှာကျွန်တော်တို့ကိုင်တွေ့ရတာအားနည်းခဲ့တယ်တကယ်နေရာချထားမယ်ဆိုပြီးတော့အချိန်ကြီးဆွေးနေတယ်ကျွန်တော်တို့ရဲ့ရခိုင်နေထိုင်ခဲ့တဲ့မူလနေရာပေါ့နော်နေတဲ့ခွင့်ပြုပါဆိုပြီးတော့ကျွန်တော်တို့ဆွေးနေခဲ့အဲ့ဒါအောင်မြင်မှုမရှိခဲ့ဘူးခင်ဗျရခိုင်တိုင်းရင်းသားများကတချို့လူတွေကန့်ကွက်တာတွေလည်းပါတယ်အိုးတရားဥပဒေစိုးမိုးရေးကိုကိုင်နေတာအားနေတာလည်းပါတဲ့အတွက်အဆင်မပြေဘူးခင်ဗျအိုးလာမဲ့ဒီ2020အလဲရှင်မှာတော့ကျွန်တော်တို့ကိုခီးမီမီကန်တယ်ပြီးတော့တိကျပြင်မယ်လို့တော့ကျွန်တော်ယုံတော့ယုံကြည်ပါတယ်ခင်ဗျတို့ဘလူးမူလေးရှာပြီးကျွန်တော်တို့ကန်တယ်မလဲအဲ့ဒါကျွန်တော်စောင့်ကြည့်ရမှာပေါ့နော်
ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်ဆောင်ပြေးခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့နေရပြန်ရေးနှောင့်နှေးနေတဲ့အစီအစဉ်တွေဟာဒီရွေးကောက်ပွဲအဖြေအရနောက်ထပ်အစိုးရတက်တန်းအဖြစ် NLD တာဝန်ယူရမယ်ဆိုရင်ဒီတက်တန်းမှာတော့အောင်မြင်အောင်ဆက်လက်ဆောင်ရွက်စေချင်ပါတယ်လို့ရိုဟင်ညာဒုက္ခသည်ဦးကျော်မြင့်ခေါ်ဦးဣစလမ်ကပြောပါတယ
်ကျွန်တော်တို့ရဲ့အကျဲသေးကိုအခုဒူဒီယာဆက်လာမဲ့ NLD အစိုးရကဒီရိုဟင်ဂျာဒုက္ခသည်တွေရဲ့အကျဲသေးကိုတေးလေးပြေရှင်းနိုင်လို့လေကျွန်တော်တို့ကမျှော်လင့်ပါတယ်ပထမရှေ့မှာတော့သူရဲ့အကျဲသေးအမြင့်မြင့်ကိုကျွန်တော်တို့လည်းသိပြရတယ်အဲမြင်တွေ့ခဲ့တယ်ဒါပေမဲ့အကိုကတော့ဒုတိယအရှင်ကတော့သူကမဲအနိုင်ရတဲ့အပေါ်မှာလေကျွန်တော်ကဝမ်းသာအားရမိပါတယ
်ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးကိုတော့မြန်မာအစိုးရဘက်ကလက်မခံပါဘူးလက်ရှိအာဏာရ NLD ဆိုရတက်တက်မှာတော့ငြိမ်းချမ်းရေးဖော်ဆောင်မှုတွေမှာတက်မတော်နဲ့ရောလက်နက်ကိုင်တက်တွေနဲ့ပါငြိမ်းချမ်းရေးဆွေးနွေးမှုသဘောတူညီမှုတွေမှာအဆင်မပြေမှုတွေနဲ့စိန်ခေါ်မှုတွေရှိနေသလိုစစ်ပေးစစ်တပ်ကြောင့်ပြည်တွင်းမှာရောအိမ်နီးချင်းနိုင်ငံတွေအထိပါအသက်လူပြေးနေကြရတဲ့တိမ့်ချီတဲ့စစ်ပေးဒုက္ခတွေနေရပြန်လာရေးအစီအမံတွေကတော့နှောင့်နှေးနေစေအနေအထားဖြစ်ပါတယ်ရှင်ကျွန်မစုမမ